မြန်မာစစ်အစိုးရနဲ့တိုက်ခိုက်နိုင်ငံရေးအင်အားစုတွေကြားမှာစစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေပေါ်ပေါက်လာရေးဝိုင်းပြီးတော့ကြိုးပမ်းပေးနေတဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ကြီးမစ္စတာအီဘရာဟင်ကမာရီကိုမြန်မာပြည်နောက်တစ်ကြိမ်ပြန်လာဖို့အရေးအ мян ဆုံးခွင့်ပြုပေးဖို့တရုတ်အစိုးရကနေတိုက်တွန်းဆော်ဩလိုက်ပါတယ်မစ္စတာကမာရီရဲ့မြန်မာအရေးကြိုးပမ်းအားထုတ်နေတာတွေကိုတရုတ်အစိုးရဘက်ကနေအားပေးထောက်ခံနေပါတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးဂျန်ယူကဒီကနေ့ပေကျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့တာပါမစ္စတာကမ်ပါရီရဲ့မြန်မာပြည်နောက်တစ်ကြိမ်ခီးစဉ်အတွက်ရက်သတ်မှတ်ပေးရေးအချိန်ဇယားကိစ္စမြန်မာစစ်အစိုးရနဲ့မစ္စတာကမ်ပါရီကြားဆက်သွယ်တွေကောင်းကောင်းရပြီးတော့အဆင်ပြေလိမ့်မယ်လို့သူတို့မျှော်လင့်တဲ့အကြောင်းတရုတ်ဘက်ကနေပြောဆိုပါရတယ်။ကုလသမဂ္ဂရဲ့ကိုယ်စားလှယ်မစ္စတာကမ်ပါရီဟာဆိုလို့ရှိရင်မြန်မာပြည်ကိုအခုလကုန်ပိုင်းမှာထပ်ပြီးတော့တွားကျင်နေတာပါ။ဒါပေမဲ့လည်းမြန်မာစစ်အစိုးရဘက်ကအေပီလလောက်ကြာမှလာဖို့မစ္စတာကမ်ပါရီကိုပြောဆိုနေတာရှိပါရတယ်။မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးမောင်မြင့်နဲ့တရုတ်နိုင်ငံတော်ကောင်စီဝင်တန်ကြီးရွှန်တို့မနေ့ကပေကျင်းမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အဲဒီတုန်းကဥမောင်မြင့်ကနေမြန်မာပြည်မှာအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေကိုကြိုးပမ်းလုပ်ကိုင်နေကြတဲ့အကြောင်းတရုတ်ဘက်ကပြောဆိုခဲ့ပါတယ်။တရုတ်အစိုးရဘက်ကတော့မြန်မာပြည်ကိုတည်ငြိမ်တဲ့တိုင်းပြည်တစ်ခုအနေနဲ့ဒီမိုကရေစီထွန်းကားပြီးတော့တိုးတက်ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအနေနဲ့မြင်ကျင်တယ်လို့ပြောနေပါတယ်။မြန်မာပြည်ဒီမိုကရေစီပြောင်းလဲရေးအတွက်ဖိအားတွေပေးပြီးတော့စီးပွားရေးပိတ်ဆို့တံခတ်တာတွေဟာအလုံးမဖြစ်ဘူးလို့တရုတ်ဘက်ကယူဆတဲ့အကြောင်းပြောဆိုတာရှိပါတယ်။